ဒီကနေ့ကြာရောက်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့102နှစ်မြောက်မွေးနေ့ကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ရှမ်းပြည်နယ်တောင်ကြီးမြို့မှာမိဘမဲ့ကလေးတွေမူယိုကလေးငယ်တွေနဲ့အတူဆင်နွှဲခဲ့ပြီးမျိုးဆက်သစ်ကလေးတွေနိုင်ငံအကျိုးပြုနိုင်ကြပါစေလို့ဒေါက်အောင်ဆန်းစုကြည်ကဆန္ဒပြုခဲ့ပါတယ်မြန်မာနိုင်ငံကလေးများနေ့အဖြစ်သတ်မှတ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ပွဲတွေမှာကလေးငယ်တွေကိုတနင်္ဂနွေအတိုင်းအတာနဲ့အာဟာရဒါနပြုကျွေးမွေးလှူဒါန်းတာအပါအဝင်မွေးနေ့ပွဲတွေကိုမြန်မာနိုင်ငံတဝှမ်းမှာကျင်းပခဲ့ကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းမေးမြန်းထားတဲ့မဆုမွန်ကတင်ပြပါမယ
်ဟုတ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ23ရက်နေ့မှာကြာရောက်တဲ့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့102နှစ်မြောက်မွေးနေ့ကိုမြန်မာနိုင်ငံကလေးများနေ့အဖြစ်အထိမ်းအမှတ်ပြုတဲ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝှမ်းတိုင်းနယ်ပြည်နယ်တွေမှာကျင်းပခဲ့ကြပါတယ်ဒီနှစ်2018ခုနှစ်မှာတော့ဗိုလ်ချုပ်အောင်ဆန်းမွေးနေ့ကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရှမ်းပြည်နယ်တောင်ကြီးမြို့မှာဖုံးတော်ကြီးတင်ကျောင်းလေးကကလေးငယ်တွေမိဘမဲ့ကလေးဆောင်ရှောက်ရေးကျောင်းကကလေးငယ်တွေနဲ့မူကြိုကျောင်းကကလေးငယ်ပေါင်း250ကျော်နဲ့အတူကျင်းပခဲ့ပါတယ်ပင်လုံပြည်တော်စုနှင့်အခမ်းအနားအတွက်ရှမ်းပြည်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ကျင်းပခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးကဗိုလ်ချုပ်မွေးနေ့အခမ်းအနားနဲ့ပတ်သက်ပြီးကိုယ်တိုင်ဦးဆောင်ပါဝင်ခဲ့သူလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြပါတယ
်ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က102နှစ်မြောက်ဗိုလ်ချုပ်အောင်ဆန်းမွေးနေ့အတွက်သူကအလှူလုပ်တာပေါ့နော်သူကလှူလုပ်တာဘယ်လိုလုပ်လဲဆိုတော့အဲ့ဒီမှာရှိရမိဘမဲ့ကလေးတွေရယ်မတန်ဆွမ်းကလေးတွေရယ်လေအဲ့တော့သူက250နဲ့ခဏဦးပေါ့နော်အဲ့ခဏဦးကိုသူကကြွေးမွေးတယ်ငွေလူတန်းနေပေါ့နော်သူကဒီနေ့ကလေးတွေနဲ့တွေ့တာကတော့လေသူကကလေးတွေကျမ်းမာပါစီပေါ့ကျမ်းကျမ်းမာမာရှိဖို့လိုတယ်အာဟာရပြည့်ဝဖို့လိုတယ်အဲ့ဒီအတွက်ကိုဟိုအားလုံးဆောက်ရှောက်ပေးဖို့နဲ့ကလေးတွေနဲ့တွေ့တော့ပြောခဲ့တယ်လေ
ဒေါ်ဆန်းစုကြည်ကနိုင်ငံမှာမျိုးဆက်တဲ့ကလေးငယ်လေးတွေကိုဗိုလ်ချုပ်အောင်ဆန်းလိုတာဝန်ကျေပွန်တဲ့နိုင်ငံသားကောင်းလေးတွေဖြစ်စေခြင်းတလို့တိုင်းပြည်နယ်လူမျိုးအတွက်ပေးဆက်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းအပေါ်မမေ့မလျော့အောင်လက်စင်ကန်အတိပေးတဲ့လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကဗိုလ်ချုပ်အောင်ဆန်းမွေးနေ့ကလေးများနေ့အပေါ်သူ့အမြင်အခုလိုပြောပြပါတယ
်ဒီနေ့ဖေဖော်ဝါရီ23ရက်နေ့ကိုဗိုလ်ချုပ်အောင်ဆန်းမွေးနေ့ကိုမြန်မာနိုင်ငံမှာကလေးများနေ့ဆိုပြီးတတ်မှတ်လိုက်တယ်တတ်မှတ်လိုက်ခြင်းကအမြဲတမ်းကိုလျှော့ကန်တည်မြဲတယ်လို့ပြောရမယ်ဘာလို့လဲဆိုတော့ကလေးဘဝဆိုတာသူတို့အုံနောက်ထဲမှာတော့မှန်ကန်တဲ့အတွေးခေါ်ယူဆလေးတွေဟိုရောက်ရှိသွားဖို့လိုတယ်ကြီးလာရင်ပြောရဆိုရတာသိမလွယ်လာတော့ဘူးဒါကြောင့်ကလေးဘဝမှာပဲကျွန်တော်တို့အနေနဲ့လွတ်လပ်ရေးရရှိအောင်ဆောင်ရွက်ပြီးတဲ့အမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုသူ့ရဲ့မွေးနေ့မှာဒါဗိုလ်ချုပ်အောင်ဆန်းဟာလွတ်လပ်ရေးရအောင်ဆောင်ရွက်ပြီးခဲ့တာဖြစ်တယ်ဒီလွတ်လပ်ရေးရရှိအောင်ပြည်တော်စုစိတ်တက်ဖို့အခြေခံပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်ဒါကြောင့်မို့လို့ပြည်တော်စုနေ့ကဖေဖော်ဝါရီ10ရက်ဖြစ်ပြီးတော့နောက်ပြည့်ရက်ဖေဖော်ဝါရီ13ရက်မှန်ရတယ်လွယ်တယ်ဒါဗိုလ်ချုပ်အောင်ဆန်းမွေးနေ့ဖြစ်တယ်အဲ့တော့ကြီးကြီးကကပြည်တော်စုစိတ်တက်ကိုကလေးငယ်ငယ်မာတွေကတင်အောင်သွားလို့ရှိရင်အချင်းချင်းဘယ်လိုဆက်ဆံရမလဲဘယ်လိုဖေးမကူညီရမလဲအချင်းချင်းဘယ်လိုနားလည်မှုရှိရမလဲဆိုတာမျိုးငယ်ငယ်လေးတွေကလေ့ကျင့်ပေးလိုက်လို့ရှိရင်နောက်ကျလို့ရှိရင်အခုဖြစ်နေတဲ့တက်တနာမျိုးကိုပြိပခါတွေငင်းငယ်မှုမရရှိအောင်အဟံတာနောက်ဆက်ဖြစ်တာမျိုးတွေမဖြစ်နိုင်တော့ဘဲနဲ့ငင်းငယ်ရေးအတွက်ကိုလက်ဆင့်ကပယ်မဲ့လူတွေကကလေးတွေပဲဖြစ်တယ်အနာဂတ်မြန်မာနိုင်ငံအတွက်အလွန်ကိုအရေးကြီးတဲ့အစ်စတစ်ခုဖြစ်တဲ့အတွက်ကြောင့်အားလုံးကနေပြီးတော့ဝိုင်းဝန်းပြီးတော့ဒီအသည့်လေးတွေကလေးတွေဒီမှာရအောင်ဆောက်ပြီးပါလို့ကျွန်တော်နေတိုက်တွန်းနေပါတယ
်။မွေးကိစ္စကလေးငယ်လေးတွေကနေစပြီးမူကြိုကလေးငယ်လေးတွေအထိတနိုင်ငံလုံးအတိုင်းအတာနဲ့လူကယ်ပြန်ဝင်ကြီးဌာနကအစာအာဟာရပေးလို့ရတိုက်ကြွေးခဲ့တယ်လို့ကြီးရွာရက်ွက်မြို့နယ်တွေမှာလည်းဗိုလ်ချုပ်အောင်ဆန်းကြိုက်နှစ်တက်ခဲ့တဲ့ပေးပြုံနံများအပါအဝင်အာဟာရဒါနအဖြစ်မွေးနေ့အထိမ်းအမှတ်လှူဒါန်းခဲ့ကြပါတယ်။မန္တလေးကအခမဲ့စာကြီးတိုက်တွေလိုက်လံထူထောင်နေသူမောင်စောစောကလည်းဗိုလ်ချုပ်အောင်ဆန်းမွေးနေ့ရောက်တဲ့အခါတိုင်းအလေးခါတော်ပြုတဲ့အနေနဲ့သူနေထိုင်တဲ့ကြီးရွာနဲ့ဘုံကြီးကျောင်းတွေမှာမွေးနေ့အထိမ်းအမှတ်ကျင်းပကြတဲ့အကြောင်းအခုလိုပြောပြပါတယ
်။မန္တလေးလိုကြောက်ပတောင်းလိုပေါ့လောက်ကြကန်ကြတဲ့သပီးအထွတ်ထိပ်ထားတာပေါ့နော်ဘာဘဗိုလ်ချုပ်အောင်ဆန်းရဲ့တရားနဲ့နည်းနည်းမြောက်မွေးနေ့ဆိုတော့ကျွန်တော်တို့ကပြည်တော်သူနေ့နဲ့ဘာဘဗိုလ်ချုပ်အောင်ဆန်းနေ့ကိုကျွန်တော်တို့ကနေထူးနေ့မြတ်လို့တဘောထားပြီးရောကျွန်တော်တို့ရွာလေးမှာစာတင်ကျောင်းတွေမှာမွေးနေ့ကျင်းပတယ်ဘာဘဗိုလ်ချုပ်အောင်ဆန်းမွေးနေ့မှာရောင်ကြောင်းတွေမှာဆွန့်ကတ်တယ်ဒီလူငယ်လေးတွေကလေးလေးတွေကိုဒီဘာဘဗိုလ်ချုပ်အောင်ဆန်းစိတ်ဓာတ်လိုမွေးမြူနိုင်အောင်ဒီဆရာမတွေကနေပြီးတော့တွင်တွင်ဆုံးပါလေပြီးသွားလို့ရှိရင်ကလေးတွေကိုကျွန်တော်တို့ဒီတွေရနေပြောရွာလူတွေရနေပြီးတော့ဒီစုပေးတာလေးတွေကလေးတွေကိုခွန်အားပေးတာလေးတွေအများအားလုပ်ပါတယ်ခင်ဗျာ
ဒီကနေ့ကြာရောက်တဲ့မြန်မာနိုင်ငံကလေးများနေ့နဲ့ဗိုလ်ချုပ်အောင်ဆန်းရဲ့102နှစ်မြောက်မွေးနေ့ကိုရန်ကုန်အမေရိကန်တန်ယုံကလည်းဆင်နွှဲတဲ့အကြောင်းအမေရိကန်တန်ယုံရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြပါတယ်ဒီလိုနေမျိုးမှာမတူ क्वे ပြခြင်းအားလုံးပါဝင်ခြင်းနဲ့လွတ်လပ်ခြင်းဤအတွက်ဖော်ဆောင်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မဆုံးမနစ်ကြိုးပမ်းအားထုတ်ခဲ့မှုတွေကိုမိမိတို့ကိုပြန်လည်အမှတ်ရမိစေကြောင်းနဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့ကလေးများနေ့ကိုမိတ်ဆွေတို့ရဲ့ပဝင်းခြင်းမှာဘလို့ဆင်နွှဲကြတယ်လဲဆိုတာပြောခဲ့ကြပါအောင်ဆိုပြီးဖော်ပြ ထားတာဖြစ်ပါတယ်။နေပြည်တော်တက္ကသိုလ်ကစာကြည့်လိုက်မှာတော့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့အထိမ်းအမှတ်ဓာတ်ပုံကာတွန်းစာအုပ်ပြပွဲကိုကျင်းပခဲ့ပြီးပြခဲ့မှာဗိုလ်ချုပ်နဲ့ပတ်သက်တဲ့သမိုင်းဆက်ဆက်စာအုပ်တွေဗိုလ်ချုပ်ရဲ့ဘဝမှတ်တမ်းတွေမိသားစုသမိုင်းဓာတ်ပုံတွေနဲ့ဗိုလ်ချုပ်အမှတ်တရကာတွန်းရုပ်ပြတွေနဲ့လက်ကမ်းစာဆောင်တွေကိုဝေငှပေးခဲ့ပြီးဖေဖော်ဝါရီလ17ရက်နေ့ကနေဒီကနေ့ဖေဖော်ဝါရီလ23ရက်နေ့အထိဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ပြသခဲ့ပါတယ်ရှင်။